UWSA ဝါတပ်ဖွဲ့ထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မိုင်းတုံမြို့နယ်အတွင်းမှာတော့ဒီလအတွင်းစိတ်ကြွဆေးပြား၅သန်းနီးပါးဖမ်းဆီးရမိသလိုမူးယစ်ဆေးမှောင်ခိုသမားတွေအဖြစ်နဲ့တန်တရာရှိသူ၈ဦးကိုအသေးကိုကိုအရှင်ဖန်းစည်းထားမိတယ်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံကပြောပါတယ်။နိုင်ငံတကာကမွေးရစေဝါထုတ်လုပ်တယ်လို့ဆွဆွဲခံနေရတဲ့ UWSA ဝါတပ်ဖွဲ့ဟာဒီနှစ်ပိုင်းနေအတွင်းမှာတော့မွေးရစေဖန်းစည်းတာတွေကိုထိထိရောက်ရောက်ဆောင်ရွက်လာပြီးပြီးခဲ့တဲ့လကလည်းစိတ်ကြွဆေးပြားတန်းနဲ့ချီဖန်းစည်းခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဝါပြည့်သွေးစင်းကျင်ကြီးတမ်မတော် UWSA က2005ခုနှစ်ကတည်းကဘိန်းဆိုင်ပြိုထုတ်လုပ်တာတွေပပျောက်ပြီးဖြစ်ကြောင်းနိုင်ငံတကာကိုကြေညာခဲ့ပေမဲ့ထိုင်းမြန်မာနယ်စပ်ဝါတောင်ပိုင်းခေါ် UWSA ရဲ့101စစ်ဒေသမှာတော့မူးယစ်ဆေးနဲ့စိတ်ကြွဆေးထုတ်လုပ်နေကြောင်းနိုင်ငံတကာကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဖော်ပြခဲ့ပါတယ်ဒီလပိုင်းတွေအတွင်းမှာတော့တစ်ခွန်တစ်စစ်ဒေသဖြစ်တဲ့မိုင်းတုံမိုင်းဆက်နယ်မြေအတွင်းမှာဝါတပ်ဖွဲ့ကစိတ်ကြွဆေးပြအများအပြားဖမ်းဆီးရမိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီရပိုင်းတွင်စိတ်ကြွဆေးပြားဖန်ဆီးရမိတဲ့အခြေအနေကို UWSA ရဲ့လာရှိုးစစ်ဆန်ရေးယုံတာဝန်ခံဦးညီရန်းကအခုလိုပြောပါတယ
်ဒီအော်တိုဘာ၁ရက်နေ့ကပထမ18တိုင်းကျွန်တော်တို့ဖန်ဆီးရမိသားတာပေါ့နော်အဲလူအဖြစ်လဲဆရာဝင်းကျင်ဆိုတာလဲအလုံးတည်ပြီးသားပဲအထက်ပြေးလူမြောက်တဲ့လူကိုကျွန်တော်တို့တောက်လျှောက်လိုက်တဲ့အချိန်မှာ၂ရက်နေ့၃ရက်နေ့ပေါ့နော်မနေ့ကအထီးပေါ့နော်နောက်ထပ်30ကျွန်တော်တို့ဖန်ဆီးရမိသားတာပေါ့နော်အဖန်စီတဲ့အချိန်မှာဟိုပစ်ခတ်တိုက်ခတ်မှုဖြစ်တဲ့အခါကျတော့ဒီမူရင်မောင်ကိုအဖွဲ့တွေကအလောင်း၆လောင်းရယ်ပြီးတော့အရှင်တယောက်ကျွန်တော်တို့ဖမ်းမိထားပါတော့နော်ဒီအော်တိုဘာ၁ရက်နေ့၂ရက်နေ့၃ရက်နေ့အထိဆိုရင်တော့ကျွန်တော်တို့ဒီ48တိန်းပေါ့နော်အဲ48တိန်းကျွန်တော်တို့အလုံးကြီးကျွန်တော်တို့ဖမ်းမိထားတာပေါ့နော
်ဒီဖမ်းဆီးမှုမှာလက်နက်ခဲယမ်းတွေနဲ့ပါဝင်တာဖြစ်ပါတယ်ဒီလတည့်ရနေ့ဖမ်းဆီးမှုမှာအသေး2ဦးနဲ့အရှင်10ဦးဖမ်းဆီးရမိတာဖြစ်ပြီးမူးယစ်ဆေးဂိုင်းတွေဟာနေဆက်အခြေဆိုင်ပြည်သူစစ်တွေနဲ့ဆက်ဆက်နေကြောင်းနဲ့ဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေနဲ့မူးယစ်ဂိုင်းဝင်တွေကိုအစိုးရစီလွှဲမလွှဲဆိုတာတော့အထက်လူကြီးတွေကဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းစိတ်ကြွဆေးပြား9တန်းလောက်နဲ့မူးယစ်ဂိုင်းအဖို့ဝင်53ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်ဒီ53ဦးမှာမြန်မာနိုင်ငံသား39ဦးနဲ့ထိုင်းနိုင်ငံသား14ဦးပါဝင်ခဲ့ပါတယ်လက်ရှိ UWSA ရဲ့မူးယစ်ဆေးဝါးနှိမ်နင်းရေးအခြေအနေကိုဦးညီရန်းကအခုလိုဆက်ပြောပါတယ
်ဒီနောက်ပိုင်းဆိုရင်လည်းကျွန်တော်တို့ဘုခထာနာကျောင်းကနေပြီးမှဒီမူးယစ်ဆေးဝါးအထူးစီမံချက်နှိမ်နင်းရေးအဖွဲ့ဆိုမှအဖွဲ့စီလာပြီးနောက်ပိုင်းမှာကျွန်တော်တို့ဒီအတဏ္ဏဆုံးပေါ့နော်တင်းလဲတာတွေစောင်းဖန်းတာတွေဒီတရင်ရရတယ်လို့ကျွန်တော်တို့ပိုက်ဆိုင်တိုက်လိုက်တာနေတယ်ဒီဝါပြည်တောင်ပိုင်းမှာအဲဒီယူရီးယားနဲ့ဆက်ဆက်တဲ့ area ဟာကဒီ400ကီလိုမီတာလောက်ရှည်တဲ့ခါကြတော့နေတော့ကျွန်တော်တို့လုံးဝ 100% ဒါစီဖို့ဆိုတာတော့အင်မတန်မှခက်ခဲတာပေါ့နော်ကျွန်တော်တို့တစ်ဖက်ထဲအင်အားဆိုတာဘလို့မှမလုံလောက်လေနော်အားလုံးဝိုင်းဝန်းပြီးမှလှုပ်ဆောင်မှဒါစီမှနေနေမှဘူပြီးမှအောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်နော်
ထိုင်းမြန်မာနယ်စပ်ဒေသမှာမကြာခဏဆိုသလိုထိုင်းနယ်ကြားဆောင်တက်တဲ့ရဲတပ်ဖွဲ့ကမူးယစ်ဆေးဝါးတဲဆောင်သူတွေကိုပြစ်ခတ်ဖမ်းဆီးတာတွေရှိပါတယ်။ဒီလိုဖမ်းဆီးရမိတဲ့အခါမှာမူးယစ်ဆေးတွေဟာဝါတပ်ဖွဲ့နဲ့ဆက်ဆက်ကြောင်းသတင်းထုတ်ပြန်လေးရှိပါတယ်။ရှမ်းပြည်မူးယစ်ဆေးဝါးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့နာယကဦးခွန်ဆိုင်ကတော့လက်ရှိဝါတောင်ပိုင်းစိတ်ကြွဆေးဖမ်းဆီးမှုပေါ်အခုလိုတုံ့တက်ပါတယ
်။ဒီတဝိုင်းမှာတော့တုံ့ဆွဲတာကိုတော့သူတို့တော်တော်ကြီးဟန်တာတော်တယ်နော်။ဒါပေမဲ့အခုရောင်းဝယ်တဲ့ကိစ္စနော်။ရောင်းဝယ်တဲ့ဆိုတာကဒီဟိုသူတို့နေတဲ့ဖြတ်တော့မှသိယူတဲ့ကိစ္စဆိုတော့အခုဒီလိုသိကြလာတာတော့ဒီတစ်ခေါက်ပဲကျွန်တော်တို့စကြတော့ပေါ့ဗျာနော်။အရင်တော့တော့မကြားပါဘူးနော်။ဒီကိစ္စကလည်းဒီဟိုအထက်ကလည်းသူတို့ရဲ့ဒီ image ပေါ့ရုပ်စင်တော့သူတို့မြင့်တင်နေတာလည်းပါမယ်နော်။နောက်တစ်ခုကတော့ဒီဟိုဒီမူးယစ်ဆေးသမားတွေကိုဘယ်လို့ကြည့်ရင်ဒီပင်ကြီးမှာတော့လို့ငါတို့နေရမှာလားနဲ့ဆိုအဲ့လိုမျိုးတတိပေးတဲ့ပုံစံလေးဖြစ်နေနော
်နိုင်ငံတကာကရှမ်းပြည်နယ်အရှေ့ပိုင်းရွှေတရီကန်ဒေသကိုမူးယစ်ဆေးအများပြားထုတ်လုပ်တဲ့ဒေသအဖြစ်သတ်မှတ်ထားပြီး2015ခုနှစ်ဇူလိုင်လအတွင်းကရန်ကုန်မြို့မင်္ဂလာတုံးကဈေးကဘာဝင်းအတွင်းမှာစိတ်ကြွဆေးပြား26တန်းအမေရိကန်ဒေါ်လာတန်း100ကျော်ဘူးကိုကွန်တိန်နာကုန်တင်ရင်တစည်းပေါ်ကနေပန်းရှင်မဲ့ဖန်းစီရမိမှုကတော့အမြင့်ဆုံးဖန်းစီရမိမှုတစ်ခုဖြစ်ခဲ့ပါတယ် မြန်မာနိုင်ငံမှာ1999 2009ကစပြီးမိုးရစေဝါကင်းစင်ရေးအတွက်15နှစ်စီမံကိန်းချမှတ်အကောင်အထည်ပေါ်ခဲ့ရမှာ2014ခုနှစ်အထိဘိန်းနဲ့စိတ်ကြွစေးထုတ်လုပ်မှုပမာဏဆက်လက်မြင့်တက်နေတဲ့အတွက်စီမံကိန်းကာလကိုနောက်ထပ်5နှစ်တိုးမြှင့်ထားပါတယ်သမရာဦးဝင်းမြင့်တဝန်းယူပြီးတဲ့နောက်မှာတော့မိုးရစေဝါတိုက်ဖြတ်ရေးကိုအထူးစီမံချက်နဲ့ဆောင်ရွက်နေပြီးမွေးစင်းနဲ့ပတ်သက်လို့သတင်းပေးသူတွေကိုစုငွေချင်းမြင့်ဖို့ပါထုတ်ပြန်ထားပါတယ်